ရခိုင်ပြည်နယ်မြောင်းမြို့မှာပြီးခဲ့တဲ့ဇန်နဝါရီလ16ရက်နေ့ကဖြစ်ပွားခဲ့တဲ့ဆန္ဒပြမှုမှာပါဝင်တဲ့ဒေသခံ၈ဦးဟာနိုင်ငံတော်အလံအဲ့ဥတွေပုံမှန်16နဲ့တရားစွဲခံခဲ့ရာကတရားရုံးကဒီကနေ့အဲ့ဒီအမှုကိုပယ်ဖျက်လိုက်ပါတယ်သူတို့ဟာအဲ့ဒီဆန္ဒပြမှုမှာပါဝင်ခဲ့တဲ့နောက်ဖမ်းဆီးခံခဲ့ရပြီးစစ်တွေမြို့နယ်တရားရုံးမှာ၈လကျော်ကြာတရားရင်ဆိုင်ပြီးထောင်နဲ့၈လအမိန့်ချမှတ်ခံခဲ့ရပြီးတော့ချုပ်ရက်နဲ့ပြန်ပြီးလွတ်မြောက်လာခဲ့ကြတာဖြစ်ပါတယ်အဲ့ဒီနောက်မှာသူတို့ကိုနိုင်ငံတော်လံအဥပဒေနဲ့ထပ်မံပြီးတရားဆွဲဆိုခဲ့တာဖြစ်ပါတယ်။သူတို့ကိုဆွဲဆိုထားတဲ့အမှုငါးမှုကပြည်သူပိုင်ပစ္စည်းဖျက်ဆီးမှုလူစုလူဝေးနဲ့ပါဝင်မှုနိုင်ငံတော်လံအဥပဒေစတဲ့အမှုတွေကနေလွတ်လိုက်ပြီးဖြစ်ပေမဲ့နောက်ထပ်နှစ်မှုရှိနေသေးတယ်လို့လည်းသိရပါတယ်။သူတို့တွေဟာဖြစ်စဉ်တစ်ခုတည်းမှာပဲနောက်ထပ်အကြောင်းအရာတစ်မျိုးနဲ့ထပ်မံပြီးဆွဲဆိုဖန်ဆီးခံရတာတွေဖြစ်တဲ့အတွက်သူတို့ကိုတရားဆွဲဆိုမှုတွေဟာတရားနည်းလမ်းမကျဖြစ်နေတယ်လို့သူတို့ရဲ့ရှေ့နေဦးတင်ညိုကပြောပါတယ်
။ကြီးလွန်လာတဲ့ပြစ်မှုတွေအလိုက်နော်တပိတ်တည်းပဲတရားဆွဲဆိုတာတွေကျွန်တော်တို့သိကြတာပေါ့နော်။ဘယ်နှမှုပဲကြီးလွန်ကြီးလွန်ပေါ့ကြီးလွန်တဲ့အားတွေအားလုံးဆွဲဆိုတာပဲလေ။ဒေါက်တာအေးမောင်တို့ဝေအောင်တို့ကလည်းနော်စာပေဟောပြောပဲတခုတည်းကိုအကြောင်းပြပြီးတော့အမှုသုံးမှုကိုတစ်ချိန်နဲ့တစ်ခါတည်းဆွဲတယ်လေ။အခုကမှလည်းအများကြီးဖြစ်ပြန်မှာအဲ့ဒီဖြစ်ကြရင်လေညဖြစ်တဲ့ဖြစ်ပြန်ပေါ်မှာမူတည်ပြီးတကယ်တရားဆွဲဆိုမယ်ဆိုရင်အားလုံးတို့ကြီးလွန်တဲ့ဟာကိုဒီချိန်နဲ့တခါတည်းဆွဲလိုက်လေ။အဲ့လိုမဟုတ်ဖက်နဲ့ဒီလူငယ်ရှိဦးကိုဒီပြန်ပစ္စည်းဖြစ်စီမှုနဲ့ကောက်တဲ့နဲ့တရားစွဲဆိုပြီးတော့အချုပ်ခံရစဉ်ကာလအတွင်းမှာသူတို့ကြွစီရကြည့်ရတယ်ကိုသရစ်တဲ့အကြံပေးတောင်းပြီးတော့ဆွဲဆိုလိုက်ပါအခုကတော့အဲ့လိုမဟုတ်ဖက်နဲ့ဒီကလေးတွေချစ်လာကြောအချုပ်ခံပြီးတာမှဆွဲလိုက်ခါမှတခါနောက်တစ်ပုတ်ရှိသေးတယ်ဆိုပြီးတော့တခါထပ်ဆွဲနော်အဒါနဲ့ဒီမပြီးသေးဘူးနောက်တစ်ခါထပ်ဆွဲတယ်ဆိုရင်တော့ဒါတရားလိမ့်မကြတော့ဘူးလေကျွန်တော်တို့အတွေ့အကြုံမှာလည်းအဲ့ဒါမျိုးတခါမှမရှိတဲ့ဘူး
အခုတရားဆွဲဆိုခံရတဲ့သူတွေထဲမှာ9ဦးဟာဆက်ကြောတဲ့အရွယ်လူငယ်တွေဖြစ်ကြပြီးကိုရင်ကျောင်းသား2ဦးပါဝင်တယ်လို့လည်းသိရပါဗျ။သူတို့ကိုဆွဲဆိုတဲ့အမှုတွေနဲ့ပတ်သက်ပြီးတရားဥပဒေမှာလွဲချော်မှုတွေရှိနေတယ်လို့မြင်မိကြောင်းမြောက်ဦးမြို့နယ်ရဲ့လွတ်တော်အမတ်ဦးဦးလာဆောကပြောပါဗျ
။အခုကတမှုနဲ့ဆွဲတယ်လွတ်လိုက်တယ်နောက်တမှုနဲ့ဆွဲတယ်လွတ်လိုက်တယ်နောက်တမှုနဲ့ဆွဲတယ်ဒါပထမတစ်ခါတော့အနေငယ်တော်လှမ်းမှုကြတော့အမှတ်ခံပြီးလို့မရတဲ့ဖြစ်တဲ့အတွက်ကြောင့်သူတို့ကိုအဲရဲစခန်းထဲမှာတပတ်ချုပ်ထားလိုက်တယ်။နောက်ပြီးတဲ့ခါကျတော့ဒီနေ့ကျတော့အဲ့ဒီနောက်တစ်ခုနဲ့ဆွဲတယ်။အဲ့ဒါမျိုးကတော့ဒါမသိတော့ဘူးဗျ။နောက်တစ်ခုကြံသေးတယ်လို့တော့ကြားတာပဲ။အမတန်ဟောဗျာဟိုတစ်ဆက်တကြွန်းတော့ပေးနိုင်တယ်နှစ်ခါကြီးဆိုလားမသိဘူး။အဲ့ဒီအမှုတစ်ခုလေဥပဒေကြောင့်အမှုတစ်ခုလေကြံသေးသလိုလိုဘာလို့တော့ကြားတယ်။အဲ့ဒါမျိုးတွေကတော့နည်းနည်းတရားဥပဒေမှာနည်းနည်းလွဲချော်မှုတွေဖြစ်နေပြီထင်တယ်နော်။ဒီအမှုဖြစ်စဉ်မှာလည်းပဲဟိုလုံခြုံရေးဖက်တွေကလည်းကျွန်တော်ယွန်းတန်းလှုပ်ထုတ်လို့နေပေါင်းကြော်တယ်ဆိုတဲ့အချက်တွေကလည်းအများကြီးရှိတယ်။နောက်လူပေါင်း4000 5000ထဲမှာဒီလိုဘာမှမသိတဲ့ကလေးလေးပြည့်မဲ့တဲ့လူ6ယောက်လောက်ကိုပဲဖမ်းပြီးတော့ပြဿနာတွေတစ်ခုပြီးတစ်ခုလုပ်တဲ့မျိုးလေးဆိုတာကလည်းဘာမှအတိတ်ပဲမရှိဘူးနောက်တစ်ခုကဒီဖြစ်စဉ်နဲ့ပတ်သက်ပြီးတော့အပတမအုပ်စုကနဦးစတင်လုပ်တဲ့အဖာနဲ့ပတ်သက်ပြီးတော့ဘာမှစစ်ဆေးတာတွေဒိခန်တွေဘာတွေဖော်ထုတ်တာလည်းမရှိဘူးနော်အပြစ်မရှိတဲ့လူတွေကိုပဲအဲ့လိုတမှုပြီးတမှုလုပ်တာမျိုးတာကတော့ကျွန်တော်ထင်တယ်ဒါတရားဥပဒေဘက်ကတော့အားနည်းတယ်ထင်တယ်ဒါပေမဲ့လောလောဆယ်သူတို့လွတ်လွတ်လပ်လပ်ထွက်လာတဲ့အတွက်ကြောင့်ကျွန်တော်ကတော့ဝန်တာပါတယ်
သူတို့ကိုနောက်ထပ်ဆွဲဆိုထားတဲ့အမှုနှစ်ခုကြံနေသေးတာနဲ့ပတ်သက်ပြီးအဲ့ဒီအမှုတွေနဲ့ဆက်လက်တရားဆွဲဆိုမလားဆိုတာဥပဒေရုံးကနေအကြံပြုချက်တွေတောင်းခံရမှာဖြစ်ကြောင်းရှေ့နေဦးတင်ညိုကပြောပါရယ်ဒီဒေသခံ၈ဦးရဲ့အမှုနဲ့ပတ်သက်ပြီးပြည်ထောင်စုရှေ့နေများနဲ့ဥပဒေထောက်ကူပြုဖွဲ့ရဲ့ဥက္ကဋ္ဌဦးကြည်မြင့်ကသူ့ရဲ့အမြင်ကိုအခုလိုပြောပါရယ
်ကျွန်တော်ကတော့ဗျာတိုင်းရင်းသားတွေနဲ့ပတ်သက်လာတဲ့အထူးဖြစ်နေလူငယ်နဲ့ပတ်သက်လာတဲ့ဟာဒီပေါ်မှာကျွန်တော်တို့ပြည်မကြီးကအစိုးရအနေနဲ့ဒီခံစိတ်အများဆုံးထားပေးစေချင်လို့သူတို့အပြစ်တစ်ခုလည်းပြေးပြီးသွားပြီပုံမှန်တယ်လေအပြစ်ပြသလို့တကယ်လို့ကားတွေပါတွေဖြစ်စီကသူတို့လှုပ်တာပါလို့တေချာပြနိုင်တယ်ဆိုလို့ရှိရင်ဓာငွေလောက်ပဲချပေါ့ဗျာရောကြီးလောက်ပဲကျွန်တော်တော့ပေးစေချင်တယ်လေဒါတော့မလုံနိုင်အောင်ပေါ့အဲ့အဲ့လောက်ပဲလုံးစေချင်တယ်ဗျာပြစ်ဒဏ်တစ်ခုကိုချပြီးပြီဗျာအဖန်တလဲလဲပေါ့နော်ပြစ်ဒဏ်นี่ပေးတာတော့ကျွန်တော်မကြိုက်ဘူးဗျာအထူးသဖြင့်တိုင်းရင်းသားတွေအပေါ်မှာအဲ့လိုအနာခံအနစ်နာခံစေချင်တယ်ကျွန်တော်တို့နော်အဲ့လိုကြတရားဥပဒေဆိုတာကတော့အုပ်ချုပ်လူတွေရဲ့အလိုကြပဲဗျာသူတို့တွေကနေပြီးတော့အကြောင်းသားတွေတပိတ်ဆိုဗျာလက်ပံကြောင်းသားတွေတပိတ်အစိုးရတော်ဆောင်ကြည့်တက်လာတဲ့ခါမှာရုပ်ပြလိုက်တယ်အရတာပဲရုပ်ပြလိုက်လို့ရတယ်လေဟုတ်လားဒါအစိုးရရဲ့အာဘော်ပဲဒါတော့မလို့ဒီတိုင်းရင်းသားတွေအစုပြလူငယ်တွေပေါ်မှာကျွန်တော်တို့ဒီချိန်မှာတော့အဲ့လိုပြည်သူအစိုးရလည်းတက်နေတဲ့အချိန်မှာကျွန်တော်တို့သဘောထားကြီးစေချင်တယ်အဲ့ဒီအမှုတွေကိုမရှိစေချင်တော့ဘူးဗျာရုပ်ပြစေချင်တယ်
ထာကတော့ရခိုင်ပြည်နယ်မြောက်မြို့မှာပြီးခဲ့တဲ့ဇန်နဝါရီလကဖြစ်ပွားခဲ့တဲ့ဆန္ဒပြမှုကိုရဲကတနက်နေ့ပြစ်ခတ်ဖြိုခွင်းမှုအတွင်းတနက်ကြံရရခဲ့တဲ့ဒေသခံ၈ဦးအမှု၅ဦးနဲ့တရားရင်ဆိုင်နေရတဲ့ပတ်သက်ပြီးကြားခဲ့ရတာပါ။မြောက်မြို့မှာပြီးခဲ့တဲ့ဇန်နဝါရီလ၁၆ရက်နေ့ညကနေရာ၃၃ကျေးမြောက်ရခိုင်နိုင်ငံတော်အချုပ်အခြာအာဏာကျဆင်းခြင်းအောက်မေ့ဝယ်ခံနာကိ ရှင်ကတနက်နဲ့တိခတ်နေနေခဲ့တဲ့အတွက်9ယောက်တေဆုံးပြီး12ယောက်တန်ရာရခဲ့ကြပါတယ်။အစိုးရကတေဆုံးခဲ့တဲ့သူတွေရောတနက်တန်ရာရခဲ့တဲ့သူတွေပါစုစုပေါင်းလူ20ကိုပြည်သူ့ပန်ပစ္စည်းကာကွယ်ရေးအုပ်ဝင်နဲ့တရားစွဲဆိုခဲ့ပြီးအဲ့ဒီထဲကငါးယောက်ကကြေခံပြေးဖြစ်တက်မှတ်ခံခဲ့ရပြီးတော့အခုဒီဒေသခံ10ယောက်ကမှုဝင်ဆိုင်နေရတာဖြစ်ပါတယ်ရှင်။